လက်ရှိချင်းပြည်နယ်မှာဟိုချင်းတော်ဟိုင်အင်အားစုတွေနဲ့ဒီစစ်ကောင်စီကြားဒီတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးချိန်ကအခုဘယ်လိုရှိလဲရှင်
ဟုတ်ကဲ့အခုကျွန်တော်တို့နိုဝင်ဘာလနဲ့စပြီးတော့ဆိုလေချင်းပြည်နယ်မြို့နယ်တိုင်းမှာကျွန်တော်ကတိုက်ပွဲဖြစ်တယ်လို့ကျွန်တော်ပြောလို့ရတာပေါ့လေကျွန်တော်ဒီအဓိကအခုတိုက်ပွဲဖြစ်တာကဒီလိုစစ်ကောင်စီစစ်ကြောင်းထုတ်ပြီးတော့တိုက်ပွဲဖြစ်တာမျိုးမဟုတ်ဘဲနဲ့အတွင်ပြောင်းသွားတာတစ်ခုပေါ့နော်အခုကတော့နေမင်းတင်တိုက်ပွဲနဲ့စခိုင်းတင်တိုက်ပွဲတွေကစပြီးတော့ဖြစ်လာပြီပေါ့နိုဝင်ဘာလနဲ့စပြီးတော့လေကျွန်တော်မြို့ပိုင်းကလည်းရီကူဒါစခန်းရီမျိုးတွေကိုတင်းတယ်တူစခန်းတွေကိုတင်းတယ်မီဒီယာနဲ့ဖလန်မျိုးနေကဒီဘောစခန်းတွေကိုတင်းတယ်ပြီးတော့တောင်ပန်းဖက်ကရီဇော်မျိုးလေမနေ့ကပဲဒီနေ့ကပဲမနေ့တနေ့ကပဲတင်းသွားတာပေါ့နော်ပြီးတော့လိုင်လင်းပြည်မျိုးတွေတင်းသွားတယ်ပေါ့လေဆိုတော့အခုချင်းထီလေဒီနေ့ဒီချင်းထီလေဒီနေ့ချီလေချင်းပြည်နယ်မြို့တိုင်းလိုမှာကျွန်တော်တိုက်ပွဲဖြစ်နေတာကိုတွေ့ရတာပေါ့နော်ကျွန်တော်မင်းတပ်မှာလည်းကျွန်တော်ဒီနေ့တိုက်ပွဲဖြစ်ပြီးတော့ကျွန်တော်ရဲ့အတီးပြုတ်ချက်ရအနည်းဆုံး၄ information ဖြစ်ရှိတယ်လို့ကျွန်တော်သိရတယ်။ဟာခါမြုံပါလေနေတိုင်းလိုတက်ပွဲဖြစ်လေထန်ဒလန်ပါလေနေတိုင်းလိုတက်ပွဲဖြစ်တာပေါ့လို့ပတ်သက်ပွဲဖြစ်တာပေါ့နော်ဆိုတော့အခုနိုဝင်ဘာလမှာတော့ကျွန်တော်ချင်းပြည်နယ်ကိုတက်ပွဲချင်းနေအနေထားကိုကျွန်တော်ပြည့်ကြည့်တဲ့အခါမှာမြို့တင်တက်ပွဲတွေစခိုင်းတင်တက်ပွဲတွေကျွန်တော်ကမြို့နေတိုင်းမှာဖြစ်နေတာကိုကျွန်တော်သိရတာပေါ့။
တော့ရာခိုင်နှုန်းရဆိုလို့ရှိရင်ဒီချင်းပြည်နယ်တပြည်နယ်လုံးမှာအခုဒါစလိုက်မန်ပြောထားတဲ့အရာဆိုလို့ရှိရင်တိုက်ပွဲတွေကနေရာနှက်မှာဖြစ်နေတော့ရာခိုင်နှုန်းရဒီနယ်မြေသိမ်းတိုက်ပွဲတွေကိုဟိုပြောရမယ်ဆိုလို့ရှိရင်ဒီချင်းတော်လှန်ရေးအင်အားစုတွေဘက်ကဘယ်တိုင်းတာထီကိုဟိုတိမ့်ပိုက်ထားတယ်လဲဒါမှမဟုတ်ရေအဲ့လိုတိုက်ပွဲတွေသူတိုက်ကိုတိုက်ပဲဖြစ်နေတာလားဘလို့အခြေအနေမျိုးလဲရှင
်လက်ရှိနေထားကိုကျွန်တော်ကြည့်နေဆိုရင်တော့အချင်းပြည်နယ်အနေဆုံးနေမြေအနေထားရဖို့လေကျွန်တော်စစ်စေးရခိုင်နှုန်းကြော်ကြော်လို့ဒေတာကစီအန်အေချင်းအတပ်ဖွဲ့နေဒေတာကကိုရေးတပ်ဖွဲ့တွေကကျွန်တော်တို့ထင်းထင်းထားတော့ကျွန်တော်တွေ့ရတာပေါ့နော်ကျွန်တော်အဓိကတော့ဥပမာကျွန်တော်ပြောနေချင်တော့မြို့နေဆိုရင်တော့ငါးမြို့နေဆိုရင်တော့ဗာလဲမြို့ပေါ်ကလွေးလို့ပေါ့လေငါးမြို့နေဆိုရင်တော့တစ်မြို့နေလုံးလူမြို့ပြီလို့ကျွန်တော်ပြောလို့ရတာပေါ့နော်တခြားပလောဝမြို့နေရဲ့ပြီးတော့တွန်းစာမြို့နေရေပြီးတော့ကမ်ပလင်မြို့နေရေမတူပြည်မြို့နေအဲ့ဒါမှာစီကောင်စီစခိုင်းတချို့တွေလောက်ပဲကျန်တော့တယ်တခြားမြို့နေတွေမှာဆိုရင်တော့စီကောင်စီကစခိုင်းတွေမရှိတလို့ပေါ့နော်မြို့ပေါ်ကလေတို့ဆိုတော့ဒေတာခိုင်ကျွန်တော်CNA တက်နဲ့ဒေတာကကွေးတက်ပွဲတွေကအများဖြင့်ချင်းပြည်နယ်မြို့နေတိုင်းကိုကျွန်တော်နေနေစုမနေတဲ့နေထားမှာကျွန်တော်ရှိနေတော့ကျွန်တော်ပြရတယ်
ဆိုလို့ရှိရင်ဒီချင်းပြည်နယ်မှာဟိုတော်လိုင်းအင်အားစုတွေဘက်ကဟို80ရာခိုင်နှုန်းလောက်ကိုထိမ့်သိမ်းလာနိုင်တဲ့အခြေအနေမှာဒေသခံပြည်သူတွေပေါ်ဒီနယ်မြေသိမ်းတိုက်ပွဲတွေကဘယ်လိုတက်ရောက်မှုတွေရှိနေလဲအဲ့လိုတိုက်ပွဲတွေဖြစ်ပြီးတော့အုပ်ချုပ်ရေးပိုင်းနေကြတော့အဲ့လိုမျိုးတွေပေါ့နော်ဘယ်လိုမျိုးရှိနေလဲရှင
်အခုကျွန်တော်ချင်းပြည်နယ်ကိုအနေထောက်ကျွန်တော်ကြည့်နေဆိုရင်တော့စစ်ကောင်စီနေနဲ့ပေါ့လေစစ်ကောင်စီအနေထောက်ကိုပထမဆုံးတက်မယ်ဆိုရင်တော့အဆွေမရှိတော့ကြားပုံစံမျိုးပေါ့လေအဲ့ဒါဖြစ်နေပြီပေါ့နော်သူတို့ဟောင်းတော့ဟောင်းနိုင်တည်တာပေါ့သူတို့စစ်ကောင်စီနေနဲ့မေပင်စစ်စင်ကြီးတွေမလုံနိုင်တော့ဘူးသူတို့စခိုင်းကနေအပင်လေးမထွက်ရတဲ့အနေအထားမျိုးမှာရှိနေတာပေါ့သူတို့ဒေသကကွေတပ်ဖွဲ့တွေကစခိုင်းတွေကိုချင်းကပ်ပြီးတော့တင်းရတဲ့အနေအထားမှာဖြစ်နေတဲ့ခါမှာစစ်ကောင်စီကလည်းဘလို့တုံ့ပြန်မှုလုပ်လဲဆိုရင်တော့လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေနဲ့ပြီးရင်တော့ဗာလေလက်နက်ကြီးတွေပြီးခတ်တာတွေကိုပြည်သူတွေကိုချုပ်နှံပြီးတော့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာကိုပို့ပြီးတော့လှုပ်ဆောင်တာကိုသူတို့တွေ့ရတာပေါ့နော်ဆိုရိတာတစ်ဖက်တစ်လိုင်းကနေဗာလေဒီလိုပြည်သူတွေကမြို့မှာနေတဲ့လူမြို့မှာနေတဲ့အများစုပြည်သူတွေကစစ်ပေးရှောင်တယ်ခက်တာရှောင်တယ်ပြီးတော့နေပြန်ပြီးတော့တင်းလာတဲ့ခါပြန်လာတာမျိုးတော်တော်များများတော့ရှိပြီပေါ့လေဆိုရိဒီမှာတစ်ဖက်တစ်လိုင်းနဲ့ပေါ့ဒါဖြစ်လာပြီလေဆိုရင်တော့နေမေအများစုအခုနပြောတယ်လို့ဒီနိုဝင်ဘာလတွင်ပါပဲမြို့သုံးမြို့ပေါ့လေသူတို့လိုင်လင်းပြည်မြို့ရေပြီးရင်တော့ရီဇော်မြို့ရေရီမြို့ရေပေါ့လေအဲ့ဒီသုံးခုကိုလေဒေသကွေတပ်ပင်းလေးအောင်မှရှိပြီဆိုတော့ဒေသခံတွေကလေအဲ့ဒီမှာသူတို့ရဲ့အုပ်ချုပ်ရေးစနစ်ရန်တရားတွေလေးပတ်အောင်လှုပ်ဆောင်နေတာလို့ပြောကျွန်တော်အနေထားကိုကျွန်တော်ပြောရတာပေါ့နော်ကျွန်တော်တစ်ဖက်တစ်လိုင်းကနေစစ်ကောင်စီကနေဗာလေလက်နက်ကြီးကနေပစ်ခတ်မလားလေရင်ပြန်ကနေပစ်ခတ်မလားဆိုတော့စူရင်ထလိုက်မှုတွေမျိုးတော့အများကြီးကြုံနေရတည်တာပေါ့နော်ဆိုတော့တပစ်တလန်ကနေတော့အုတ်ချိုကြီးမျိုးတွေပြီးသူတွေလောက်လာပြီးတော့သူတို့မှလွတ်မြောက်လာပြီပေါ့လေဆိုတော့အဲ့ဒီအမျိုးသူတို့မှ confidence တော့နည်းနည်းပူရှိလာတော့ကျွန်တော်တွေ့ရတာပေါ့လေဟုတ်
ဟုတ်စက်ကောင်စီဘက်ကနေပြီးတော့သူတို့နေ့စဉ်တွေထုတ်ပြန်ချက်တွေရပါတော့ဆိုလို့ရှိရင်ဒီချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကိုလည်းသူတို့ပြောတယ်အဲ့လိုပေါ့နှစ်ဖက်ထိတိုက်တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အနေအထားမျိုးဒီအနောက်မြောက်တိုင်းစစ်ဌာနချုပ်ဘက်မှာဆိုတာမျိုးတော့ပြောတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကဟိုလူစုတွေရှိတဲ့အဆောက်အအုံတွေနောက်ပြည်သူတွေနေတဲ့ဒီနေရာတွေကနေပြီးတော့အကာအကွယ်ယူပြီးတော့ဟိုတိုက်ခိုက်မှုတွေလုပ်တယ်ပေါ့နော်ဆိုတာမျိုးတွေသူတို့တုံ့ပြန်ပြောဆိုတဲ့ခါကျတော့ဒီတော်လိုင်းအင်အားစုတွေဘက်ကရောတကယ်ပဲဟိုလူထုဟိုအရက်သားတွေပေါ့အသုံးချတာမျိုးပေါ့နော်သူတို့ဆွဆွဲတယ်လို့အရက်သားတွေကိုအသုံးချတာမျိုးရောရှိနေရရှင်
အကျွန်တော်တို့ဒီနေ့ဒီချင်းကျတာမျိုးတော့ကျွန်တော်ဒေသကကိုရေးဖက်ကနဲ့ပြည်သူလူထုတွေကိုတိုင်းတပ်ဖွဲ့အသုံးပြုပြီးတော့ဒီလိုတိုက်ပွဲတွေပုံစံတိုင်းမျိုးကျွန်တော်တို့တွေ့ရသေးဘူးเนาะဆိုတော့တိုက်ပွဲတွေပုံစံပြီးတိုက်ပွဲတွေလုပ်မယ်ဆိုရင်တော့ဒေသပြည်သူလူထုတွေကိုတူတင်အပြေးပေးတယ်သူတို့အနေနဲ့သူတို့အနေနဲ့ဆောင်တင်းတဲ့အရာတွေဆောင်နိုင်အောင်ချုံနိုင်အောင်သူတို့အကောက်ကိုယူနိုင်အောင်ပြည်သူလူထုတွေကိုတောင်းကောင်းအပြေးပေးပြီးတော့ဒီလိုစစ်ကောင်စီတွေကဆွတ်ဆွတ်တူမျိုးတော့ကျွန်တော်တို့မတွေ့ရဘူးဆိုရင်ဝင်တော့တကူကတော့တကူတကူလို့တော့ကျွန်တော်ကရှိတာကဒီလိုဒေသကကိုကြီးဖက်ကနဲ့မိုင်းနင်းပြီးတော့ပါလေမိုင်းထောင်ပြီးတော့ဒီလိုပြည်သူလူထုထိခိုက်တာတချို့ကလေးတော့ရှိတာပေါ့လေဆိုတော့ဒီရှိတဲ့အဲ့ဒါမျိုးမှာဆိုရင်တော့ဒေသကကိုကြီးတပ်ဖွဲ့တွေကသူတို့မှာတော့အဆောင်တက်တယ်ဒီရှိတာပေါ့လေဒီလိုသူတို့မှာတကူကူဖြစ်လာပြီးကျွန်တော်တို့တာဝန်ခံတာဝန်ယူမှုတွေကကျွန်တော်အများကြီးလုပ်တဲ့ဆောင်ရွက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့စစ်ကောင်စီပြောသလိုဒေသကဝေးတပ်ဖွဲ့တွေကပြည်သူတွေကိုအကောက်အယူပြီးတော့တိုက်ခိုက်တာမျိုးပြည်သူတွေကိုလူကားတိုင်းတစ်ဖွဲ့အသုံးပြုပြီးတော့လှုပ်ဆောင်တာမျိုးတော့ကျွန်တော်ဒီနေ့ဒီချင်းဒီကျွန်တော်တက်တယ်ထောက်ထားတော့မတွေ့ရသေးပါဘူးခင်ဗျာ
အခုလိုချင်းကာကွယ်ရေးဒီတပ်ဖွဲ့တွေကဒီစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့အပေါ်ဒီအခုနယ်မြေတွေတိမ့်လာနေတဲ့အပေါ်မှာလူထုရဲ့တုံ့ပြန်ချက်တွေကဘယ်လိုရှိလဲရှင်
လူထုတွေကလည်းသူတို့ကလွတ်မြောက်ခြင်းပြီးပေါ့လေလွတ်မြောက်ခြင်းပြီးသူတို့ကစကားဆရဆရတွေသူတို့မြို့တချို့တနေရာမှာသူတို့နေတဲ့ခါမှာစကားဆရတွေကအပြင်တော့မထွက်ရဘူးဒါပေမဲ့သူတို့အတွက်အနှောက်အယှက်ဖြစ်တာပေါ့လေသူတို့အတွက်အချွေရန်တရားတွေပြီးတော့သူတို့အတွက်လုံချုံမှုအနေထားတွေသူတို့အမြဲတမ်းကြောက်ရွံ့နေကြတာပေါ့နော်ဆိုတော့ဒေတာကာဝေးတပ်ဖွဲ့တွေကဒီလိုကျန်နေတဲ့စကန်တွေကိုတင်းပိုက်လာတဲ့ခါမှာသူတို့အနေနဲ့တော်တော်လေးကိုပါလေလွတ်မြောက်ပြီသူတို့အနေနဲ့လွတ်မြောက်ပြီသူတို့အနေနဲ့ရန်တရားတွေလေးပတ်နိုင်ပြီသူတို့ဘာသူအောက်ချုံမှုတွေကျွန်တော်လွတ်ဆောင်လာနိုင်ပြီသူတို့ဘာသူသူတို့ရဲ့ဆောက်ဝတ်နေကြီးတွေလည်းသူတို့စီမံလို့ရတော့မယ်ဆိုတော့အနေထားမျိုးပါတော့ပြည်သူလူထုတို့ရဲ့ပါလေ confidence နဲ့သူတို့ရဲ့ပါလေလုံခြုံမှုကပို့ပြီးတော့ကြီးမားလာတော့ကျွန်တော်တွေ့ရတာပေါ့နော်
ဒီချင်းလူခွင့်ရေးဖွဲ့စည်းကိုယ်တိုင်ကလည်းအခုဟိုစစ်ကောင်စီဘက်ကဒီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအရသားတွေထိခိုက်သိမ်းဆုံးရတာနောက်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒီအခြေအနေတွေပေါ့နော်စစ်ဘေးဒုက္ခတွေအခြေအနေတွေကိုလည်းအစဉ်ခံတင်ပြနေတဲ့ခါကျတော့အခုနောက်ဆုံးဒီတိုက်ပွဲတွေဖြစ်နေတဲ့အနေအထားမှာဟိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေစစွာလည်းပြောထားတယ်ဒါပေမဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကဘယ်လောက်ထိပြင်းထန်နေသလဲအဲတကယ်ပဲဒီချင်းပြည်နယ်အဲ့အတွက်ကြောင့်ဒီစစ်ဘေးဒုက္ခတွေရဲ့အနေအထားပေါ့နော်ချင်းပြည်နယ်ဘက်ကိုချင်းပြည်နယ်ကနေပြီးတော့နေဆက်အိန္ဒိယဘက်ကိုထွက်ပြေးရတဲ့အနေအထားမျိုးရောရှိလာသလားအခုအရင်အခြေအနေနဲ့ဘယ်လိုကွာလဲရှင
်အရင်အခြေအနေနဲ့နှိုင်းယှဉ်တော့တော်လေးတူးတက်လာပြီလို့ကျွန်တော်ပြောရတာပေါ့နော်ဆိုတော့အဲ့ဒီတိုက်ပွဲတွေဖြစ်လာတဲ့ကံမှာပြည်သူလူထုတွေကခက်တရှောင်တယ်ခက်တမီဆိုရမ်ဖက်ကူဖက်ပြီးလာတဲ့အမျိုးမျိုးရဲ့အနေအထားမျိုးတော့ရှိတယ်ဒါပေမဲ့အခုဖြစ်နေတဲ့တိုက်ပွဲကစခိုင်းတင်တပ်ပွဲတွေဖြစ်တဲ့ခါမှာဒီလိုစကားဆရစခိုင်းတွေရုတ်တင်းသွားပြီးမရှိတော့ဘူးဆိုတဲ့အနေအထားမျိုးမှာကျွန်တော်တို့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုကျွန်တော်တို့စုညီရပြီးတော့ဒီလိုတို့အခြေအနေစောင့်ကြည့်ပြီးတော့အများစုကတော့တို့ပြန်နေရက်တွေကိုပြန်လာပြီးတော့နေထိုင်ကြတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့အခုလောလောဆယ်တိုက်ပွဲဖြစ်ပေါ်တဲ့နေရာမှာတော့စီဘေးရှောင်ခေတ္တရှောင်တာမျိုးလို့ရှိနေသေးတာပေါ့နော်ဆိုတော့ဒီတိုက်ပွဲအခြေအနေပုံမှာကျွန်တော်ကြီးတဲ့ခါမှာပြည်သူလူထုတွေကလည်းပြန်ပြီးတော့အခြေအနေတွေတည်ငြိမ်ပြီးစခိုင်းတင်းမှုတွေလောက်လာနိုင်ပြီဆိုတော့တို့အနေနဲ့တို့ရဲ့နေရက်တွေမှာပြန်ပြီးတော့အခြေချခြင်းတဲ့အနေအထားမျိုးမှာတော့ကျွန်တော်တွေ့နေရတာပေါ့ဟုတ်
ဟုတ်ချင်းဒေတာကံကာကွယ်ရေးတပ်ဖွဲ့တွေဘက်ကရောဒီစစ်တုံ့ပန်းပေါ့နော်စစ်ကောင်စီတပ်တွေဘက်ကအဲ့လိုလက်နဲ့ချလာတဲ့အနေအထားဘယ်လိုရှိတယ်လဲတကယ်လို့လက်နဲ့ချလာတဲ့လူတွေပေါ်မှာရောဒီချင်းဒေတာကံကာကွယ်ရေးတပ်ဖွဲ့တွေကဘယ်လိုသဘောထားလဲရှင်
သူတို့လည်းစစ်တုံ့ပန်းကိစ္စနဲ့ပတ်သက်ပြီးတော့policy ကောင်းကောင်းသူတို့လည်းရှိတာပေါ့လေဆိုတော့စစ်တုံ့ပန်းတွေသူတို့ဖိုင်တယ်ဖိုင်စီတဲ့ခါမှာ ဒီလိုနှိမ့်ပိုင်းနှိမ့်ဆက်တာမျိုးလေသူတို့မလောက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့အိဒီယာနဲ့သူတို့ကကောင်းကောင်းပြောဆိုတယ်စေကူတာမှုလိုအပ်တယ်ဆိုရင်လည်းစေကူတာမှုတွေပေးတယ်ပြီးတော့အိဒီနောက်မှာသူတို့ကသူတို့လူချင်းတဲ့နေရာမှာပေါ့လေတချို့လူတွေကဗါလေအိန္ဒိယဖျက်ပြန်ကိုချင်းတာလားတချို့လူတွေကဒီမှာသူတို့ရဲ့အလုံးချုံတဲ့နေရာမှာပေါ့သူတို့ရွေးချယ်ပိုင်ရွေးချယ်တဲ့နေရာမှာကိုဗါလေကောင်းကောင်းမွန်မွန်ပြောဆိုရဲကောင်းကောင်းမွန်မွန်ပို့ဆောင်ပေးတယ်ကောင်းကောင်းမွန်မွန်ထင်ထင်ထားတယ်အဲ့ဒါအနေထားကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့သူတို့စစ်တုံးပိုင်းဥပဒေနိုင်ငံတကာဥပဒေတွေကိုသူတို့အလေးနဲ့ထားပြီးတော့ဒီချင်းကောက်ပွဲတပ်ဖွဲ့တွေကလောက်ဆောင်နေတော့ကိုကျွန်တော်တွေ့ရတာပေါ့နော်
โอเคအဲ့တော့အခုချင်းပြည်နယ်မှာလက်ရှိဒီချင်းပြည်သူတွေအတွက်ပေါ့เนาะအထူးသဖြင့်လည်းတိုက်ပွဲတွေပြင်းထန်နေတဲ့ခါကျတော့ဒီစစ်ဘေးဒုက္ခသည်တွေအတွက်ကအကူအညီလိုအပ်နေတဲ့အခြေအနေပေါ့เนาะအဲ့ဒီအတွက်ကိုအခုဘလို့မျိုးအကူအညီတွေရနေတယ်လဲတကယ်ပဲဘလောက်ထိအကူအညီတွေရောလိုအပ်နေတယ်လဲရှင်
ဒီလို western border ဖြစ်ပေါ်လေအဓိက indian နဲ့ subset ဆိုတော့ကျွန်တော်ကအမေခိုင်လို့ကျွန်တော်ကပြောလို့ရပေါ့ကျွန်တော်ဒီနေ့ဒီချင်းပြည်ကြီးကလုံဝနိုင်ငံတကာအဖွဲ့အစည်းတွေရပါလေဒီမိပိုင်ပုံစံနဲ့ပါဝင်ဆောင်ရွက်မှုကတော်တော်လေးနေတာကိုတွေ့ရတာပေါ့နော်ဆိုတော့အခုပြည်တွင်းမှာဆိုရင်လေပြည်မဖက်ကနှစ်ပါးမှာစားစရာပြီးတော့စားစရာအစားတုပ်တွေကစပြီးတော့ကလေးမင်းကလေးရဲ့တုံးဆောင်ပစ္စည်းကစတော်တော်လေးဖြည့်ခဲနေထားမှာရှိတယ်ပေါ့လေဆိုတော့ပြည်မကနှစ်ပါးမှာတင်ပို့လို့မရတဲ့အနေထားမှာဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်ကအဓိကတော့မီဇိုရမ်ဖက်ကနေပဲအောက်ပို့ပြီးတော့တင်ပို့ရတယ်ဆိုတော့ဒီဖက်ကနေဆိုတော့ဈေးလေးအစမတန်မိမာတော့ပေါ့လေဆိုတော့ဒီလိုမျိုးပုံစံမျိုးနဲ့အားလည်းကျန်းမာရေးထုတ်တဲ့ပြီးတော့အစာအားရတွေဗာလေမလုံးလောက်လို့ဗာလေIDP မှာညာတည်ဆုံးတဲ့အကြီးတွေးကိုလေကျွန်တော်တူလာတာကိုတူလာတာမျိုးဖြစ်ပေါ်လာတာမျိုးကျွန်တော်ကသိတယ်လို့ကျွန်တော်တွေးရတာပေါ့နော်ဆိုတော့ဒီနေ့ထားမှာကျွန်တော်ရဲ့နိုင်ငံတကာရဲ့ပေါ်ဝင်ပန်းပူးကအများကြီးကျွန်တော်ကလိုအပ်တယ်